မြန်မာနိုင်ငံမှာမိုဘိုင်းဒေတာနဲ့အင်တာနက်လိုင်းတွေကိုဧပြီလ2ရက်နေ့ကစလို့ယာယီပိတ်ထားဖို့အာဏာသိမ်းစစ်ကောင်စီကညွှန်ကြားလိုက်ပါတယ်။နောက်ကြာနေ့မနေ့တနအီကစပြီးမိုဘိုင်းဖုန်းအင်တာနက်လိုင်းတွေဖြတ်တောက်ထားဖို့ညွှန်ကြားလိုက်တာပါ။မြန်မာနိုင်ငံကမိုဘိုင်းဖုန်းကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Ooredoo ကတော့သူ့ဝန်ဆောင်မှုကိုသုံးစွဲနေသူတွေထံဧပြီလ2ရက်နေ့ကစာရေးသားအကြောင်းကြားရမှာတေယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနနေပြည်တော်ကOooredoo စီညွှန်ကြားချက်တစ်စောင်ပေးပို့ခဲ့ကြောင်းအဲ့ဒီစာထဲမှာအပြီနှစ်ရက်နေ့မနေ့စောတနင်္ဂနွေကနေမနေ့9နာရီအထိအင်တာနက်လိုင်းအားလုံးကိုဖြတ်တောက်ထားဖို့နဲ့အထူးသဖြင့်မိုဘိုင်းဖုန်းအင်တာနက်တွေကိုနောက်ထပ်ညွှန်ကြားချက်မပေးမချင်းယာယီဖြတ်တောက်ထားဖို့ညွှန်ကြားထားကြောင်းဖော်ပြပါတယ်။အခုလိုအင်တာနက်လိုင်းဖြတ်တောက်မဲ့အထက်မှာကေဘယ်ကျိုးနဲ့အင်ဂျင်ကိုဆက်သွယ်ထားတဲ့အင်တာနက်လိုင်းတချို့တော့သုံးစွဲခွင့်ဆက်ရှိနေဦးမှာဖြစ်တယ်လို့ရန်ကုန်မြို့ကအင်တာနက်သုံးစွဲသူတူကပြောပါတယ်။
မိုဘိုင်းအင်တာနက်တွေကတော့ဒီလက်ဆောင်တိုင်းနဲ့အကြေကဖြတ်တောက်ပြီးရတယ်နော်အဲ့မှာမှတို့ကဘယ်အားကြံခဲ့လို့ဆိုဒီ broadband ကိုကြံနေတယ် wireless broadband ကိုကြံနေတယ်နော် fiber internet line ကိုကြံနေတယ်ဆက်ဖြတ်တယ်ဆိုတော့အခုကျတော့ဟို cellular နော်ရယ် Ooredoo ရယ်နော် wireless broadband ကိုတို့ကဒီနေ့မှဆက်ဖြတ်တယ်ပေါ့နော်ဆက်ဖြတ်တော့ကြံနေတဲ့ line ကတော့ဒီ Joe နဲ့ဒီ fiber internet line တိုင်းကိုကြံနေတယ်အချက်တဲ့ line တွေအတွက်လည်းတို့ကဘယ်တော့မှပြန်ထွက်မလို့ဆိုတော့ဒီကန့်ကန့်နဲ့ရှိပိတ်တယ်ဆိုပြီးကြီးလာတာရည်ရွယ်ချက်ကတော့သူတို့ပဲဒီမှာပေါ့နော်ဒါပေမဲ့လည်းဒီသတင်းစီးပွားမှုကြီးလက်တံတော့အောင်စိတ်ကြွရအောင်သူတို့လုပ်ချင်တာလုပ်လို့ရအောင်သတင်းအမှောင်ချနေတဲ့ရည်ရွယ်ချက်တွေကိုပါမယ်လို့ထင်ပါတ
ယ်မြန်မာနိုင်ငံမှာသမတ်ပြဋ္ဌာန်းထားတဲ့ဆက်သွယ်ရေးဥပဒေတွေအတိုင်းလိုက်နာဆောင်ရွက်ရတဲ့အတွက်စားသုံးသူတွေအတွက်အဆင်မပြေဖြစ်သွားရတာကိုစိတ်မကောင်းဖြစ်ရကြောင်း Ooredoo Mobile Phone Company ကရေးတဲ့စာမှာဖော်ပြထားပါတယ်ခင်ဗျာ